ုံးမြို့မှာဒီဇင်ဘာ6ရက်နေ့ကိုရတုကကျင်းပတဲ့ကုန်သည်စက်မှုအသင်းချုပ် UMFCCI ရဲ့2018ခုနှစ်ညီလာခံမှာကုန်သည်စက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးလဲဖြစ်တမအုပ်သိန်းစိန်အစိုးရလက်ထက်မှာတမရရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူလဲဖြစ်တဲ့ဒေါက်တာဦးမြင့်ပြောကြားခဲ့တဲ့လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ဆောင်ရွက်တင်သည့်အချက်များဆိုတဲ့အမှာစကားကိုစီးပွားရေးကဏ္ဍမှာအပိုင်းနှစ်ပိုင်းခွဲပြီးတင်ပြပေးဖို့စီစဉ်ထားပါတယ်မကြသေးခင်ကပြုလုပ်ခဲ့တဲ့ပြည်ရင်းပြည်ပကသုတေသနအဖွဲ့ရဲ့စစ်တမ်းတွေအရမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေမကောင်းဘူးလို့လုပ်ငန်းရှင်တွေရဲ့သဘောထားထုတ်ဖော်ပြောဆိုမှုတွေအစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒနဲ့စီမံကိန်းတွေဟာရှင်းလင်းပြတ်သားမှုမရှိဘူးဆိုတဲ့ပြောဆိုမှုတွေအပြင်အောက်ခြေလူထုအကြမ်းမှာလည်းကုန်စည်နှုန်းကြီးမြင့်လာတာနဲ့စီးပွားလုပ်ကိုင်စားတောက်လို့မကောင်းတဲ့အခြေအနေတွေအပေါ်ညှဉ်းညူပြောဆိုမှုတွေထွက်ပေါ်လာနေချိန်မှာပဲဒေါက်တာဦးမြင့်ကမြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုတုံ့တက်တင်ပြသွားတာဖြစ်ပါတယ်
အဲ့တော့ကျွန်တော်တို့ကဘာလုပ်ရမလဲဆိုတော့ကျွန်တော်တို့က strategy ဆိုတော့ဆွေးရလိမ့်မယ်စစချင်းနော်စီးပွားရေး strategy
စီးပွားရေးအကြံပေးတွေနဲ့အစိုးရဘက်ကတာဝန်ရှိသူတွေအကြားဆက်သွယ်မှုအားနည်းနေတယ်ဆိုတာကိုလည်းဒေါက်တာဦးမြင့်ကထောက်ပြခဲ့ပါတယ
်အကြံပေးတွေနဲ့အဓိကဒီအကောင့်ထယ်ဖို့တဲ့ပုဂ္ဂိုလ်တွေကအကြီးသားတွေမှာနည်းနည်းကျွန်တော်တို့မှဟိုအဆက်အသွယ်နည်းနည်းနေတာမျိုးရှိပါတယ်နောက်တစ်ခုကကျွန်တော်တို့စီးပွားရေးနဲ့ပတ်သက်ပြီးတော့မှဟိုနည်းနည်းဝေဖန်ချက်တွေရှိတာပါလဲဆိုလို့ရှိရင်စီးပွားရေးကိုပေးတင်ပေးတိုက်တဲ့သူ့ရဲ့ဟောပါလေဒီ role ပေါ့ဗျာနော်သူ့ရဲ့ဒီဟိုဘာလို့ဆိုတော့နောက်ကျွန်တော်စီးပွားရေးကိုထိုက်တင်ထိုက်ထည့်တဲ့အလေးပေးမှုကျွန်တော်တို့မှလည်းရှိလားမရှိလားဆိုတာတန်ပြရလေးဖြစ်တယ်
တိုင်းပြည်စီးပွားရေးဖွံ့ဖြိုးမှုကိုတိုင်းတာတဲ့နေရာမှာ GDP ခေါ်ပြည်တွင်းအတည်ရင်ကုန်ထုတ်လုပ်မှုရဲ့အရေးပါတဲ့အခန်းကဏ္ဍကိုလည်းအခုလိုထည့်သွင်းပြောကြားခဲ့ပါတယ
် GDP ဆိုတာဟာကျွန်တော်ပြောရလိမ့်မယ်အစစချင်းကျွန်တော်ပြောချင်တာကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့လွန်ခဲ့တဲ့နှစ်အများမျိုးကဒီကဏ္ဍနှလုံးနဲ့တက်တဲ့စီးပွားရေး double digit growth ဆိုတာ10ကျော်သွားတဲ့ကဏ္ဍနှလုံးပဲအဲ့ဒါလေးကိုကျွန်တော်တို့ကတော်တော်ဦးစားပေးတယ်ကျွန်တော်တို့ဒီတရုတ်ကကြည့်လိုက်မယ်ဆိုလို့ရှိရင်เนาะသူကအနေနဲ့17နှစ်ပြန်ပါเนาะ GDP growth rate selected Asian countries 2000 to 2010เนาะအဲ့ဒီဟာနှစ်စဉ်နှစ်စဉ်ဘယ်လောက်တိုးလဲဆိုတော့ပြောထားတာ2000ကနေပြီးတော့မှ2010အထိဒီကာလအထဲမှာစီးပွားရေးဘယ်လိုတိုးတက်နေလဲပြထားပါတယ်เนาะအဲ့တော့တရုတ်ကိုကြည့်မယ်ဆိုလို့ရှိရင်သူတို့မှာဟုတ်လား17နှစ်မှာ9နှစ်ကသူတို့ကဒီ double digit နဲ့ရှိတယ်သူတို့ကအဲ့ဒီမှာဟုတ်လားအဲ့ဒီမှာဟုတ်လား2000 2000 around 2002ဆိုအဲ့ဒီမှာမရှိခဲ့ဘူးเนาะနောက်တစ်ခါဘူတန်ဆိုလို့ရှိရင်သူက2ချိန်ရှိခဲ့တယ်เนาะနောက်ပြီးတော့ကင်ဘောဒီးယား4ချိန်ရှိခဲ့တယ်ကျွန်တော်တို့က17ချိန်ရှိခဲ့တယ် double digit လို့က17ချိန်ကျွန်တော်တို့ရှိခဲ့တယ်เนาะအဲ့ဒါလည်းပဲနည်းနည်းထူးခြားနေတာဖြစ်နေပါတယ်ကျွန်တော်တို့ကဒီဟာကိုသိပြီးတော့မှဖြစ်တင်တယ်ဖြစ်နေတော့အဲ့တော့ဒီပြဿနာကဒီထာမျိုးကလည်းဘယ်သူမှဖြစ်ခဲ့ပါဘူးကျွန်တော်သိလို့တော့เนาะအဲ့တော့ဒီဟာကိုပြန်ပြီးတော့မှကျွန်တော်အနေနဲ့ကပြန်ပြီးတော့စဉ်းစားတင်တယ်လို့ပြောပါတယ
်ဒါပေမဲ့စီးပွားရေးပညာရှင်တွေအသုံးပြုတဲ့စဉ်းစရာတွေနဲ့အပြစ်မှာပြည်သူတွေတကယ်ရင်ဆိုင်နေရတဲ့လက်တွေ့စီးပွားရေးအခြေအနေတစ်ခုသာသာတဖြစ်ဖို့လိုအပ်တယ်ဆိုတာကိုလည်းသူကအခုလိုထောက်ပြပြောဆိုခဲ့ပါတယ
်ဒါကိုကြည့်ပြီးတော့ကျွန်တော်တို့ကဘယ်လိုသွားကောက်ချက်ချလဲဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာဒီကျွန်တော်တို့စီးပွားရေးဟိုစီးပွားရေးကဘာနဲ့ခုရှိပါတယ်တခုကတော့လူတွေတွေနဲ့စီးပွားရေးအဲ့ဒီဟာတော့ real world လို့ခေါ်တယ်ဒါပေမဲ့ကျွန်တော်တို့ကဒီ statistical world ဆိုတာရှိတာပေါ့လေစီးရင်စီးရတဲ့စီးပွားရေးအဲ့ဒီဟာကလက်ရှိတယ်အဲ့ဒီစီးရင်စီးရတဲ့အစိုးရပြုစုတဲ့အစားအုပ်ထဲမှာပါတယ်ဒီတခုကလည်းကွာနေတယ်ကွာနံပါတ်1လောက်အောင်ပါဒီတခုကိုကျွန်တော်တို့ကပြန်ပြီးတော့ညှိနှိုင်းစီးပွားလို့ခေါ်လို့ပါတယ
်အရင်စအစိုးရလက်ထက်ကချမှတ်ခဲ့တဲ့စီးပွားရေးရည်မှန်းချက်တွေမအောင်မြင်ခဲ့တဲ့အခြေအနေကိုလည်းဒေါက်တာဦးမြင့်ကထည့်သွင်းပြောကြားခဲ့ပါတယ်
စိမစားကြကောင်းတာကျွန်တော် 2002 ခုနှစ်တုန်းကဝင်ကြီးဌာနတွေအများကြီးအနှစ်30စီမံကိန်းတွေဆွဲကြတယ်ဒီဆက်မှာတော့ကျော်ရေးမထားပါဆွဲတဲ့အခါကျတော့စက်မှုကဏ္ဍကဘယ်သူဆွဲထားလဲဆိုတော့သူကသူ့မှန်းချက်က2015ခုမှာတဲ့ကျွန်တော်တို့ရဲ့အာဆီယံတိုင်းပြည်တွေနဲ့ကျွန်တော်တို့ရဲ့ဟိုဒီစက်မှုကဏ္ဍဆိုဝီယာ equal ဖြစ်သွားပြီတန်းလို့ဖြစ်သွားပြီနောက်တစ်ခါ220ကျလို့ရှင်ဂျပန်နဲ့အတူဖြစ်သွားပြီ equal to ဂျပန်ဖြစ်သွားပြီနောက်တစ်ခါဆိုမြေဌာနတွေရှိရနော်နောက်တစ်ခါ2030ကျလို့ရှိရင်ကမ္ဘာမှာရှိတဲ့အမေရိကတို့နော်ယူရိုပြည်နယ်တန်းတန်းဖြစ်သွားပြီးစာမျိုးတွေရှိ
မြန်မာနဲ့အင်းကြီးချင်းအာဆီယံနိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးမှုကွာဟချက်ရှိနေတာကိုလည်းတင်ပြခဲ့ပါသေးတယ
်ရှိစပြန်ကြည့်ရအောင်ဒါတွေဘယ်လောက်များရှိရလဲဆိုအာဆီယံမှာကျွန်တော်ကြည့်လိုက်တယ်အာဆီယံမှာကြည့်တဲ့အခါကျတော့2000မှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့တဦးကျ GDP တဦးကျ GDP ကဘယ်လောက်ရှိလဲ193ဒေါ်လာရှိပါတယ်အဲ့ဒါဆိုရင်အနည်းဆုံးဖြစ်နေပါတယ် we are at the bottom ကြည့်ရဟုတ်လားဒီအချိန်မှာ2000မှာဆိုလို့ရှိရင်ကျွန်တော်တို့ကဆိုရင်ဒီအာဆီယံမှာဆိုလို့ရှိရင်နောက်ပိတ်ဆုံးမှာရောက်နေ193ဆိုတဲ့အခါကျတော့2010ကျတော့ဘာဖြစ်သွားလဲနှစ်ဆတုံတော့တိုးခဲ့ပြီ double digit ခုန်သွားပြီလို့ရှိရင်ကျွန်တော်တို့က ကမ္ဘောဒီးယားတို့ကျွန်တော်ပြီးသွားတယ်ကျွန်တော်တို့ဘာပါဒုတိယနောက်ဆုံးမှရောက်သွားပြီနော် let's what happened to us နောက်တစ်ခါ2015ကျတဲ့အခါကျတော့လည်းကျွန်တော်တို့ကအဲ့ဒီမှာပဲရှိနေနေတယ်အခုလာမဲ့နှစ်ကရှိတယ်အခုလာမဲ့ကျွန်တော်တို့ကစီစီမာကိန်းရှိတယ်2016 to 2017 to 2016 17 to 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2020 2 လာဆိုလိုက်နိုင်မလားဆိုတဲ့ကိစ္စဒါစရမှာပေါ့ကြည့်တဲ့အခါကျတော့ IMF ကတွက်ထားတယ်လွန်ခဲ့တဲ့နောက်9နှစ်ကြာရင်ကျွန်တော်တို့ဘာဖြစ်မလဲသူတွက်ထားတာဘယ်လိုတွက်ထားလဲဆိုတော့ဒီမှာရေးထားပါဒီမှာလေကျွန်တော်မြန်မာ GDP Integrator 2020မှာကျွန်တော်တို့ကဘယ်လောက်ဖြစ်မလဲကျွန်တော်တို့ရဲ့ Per Capita GDP တူကြနော် GDP ကဒေါ်လာနဲ့ဆိုလို့ရှိရင်1832ရှိမယ်ရေးထားတယ်နော်ဒါပေမဲ့လာဝစ်ကဘယ်လောက်ဖြစ်နေပြီလဲ2159ဖြစ်နေပြီကျွန်တော်တို့ကဒီကျွန်တော်တို့220တောင်မှကျွန်တော်တို့ကလာဝစ်က215ကိုကျွန်တော်မှီသေးဘူးဖြစ်နေတယ်မမှီသေးဘူးဖြစ်နေဆိုတာကကျတော့ကျွန်တော်ပြောချင်တာကတော့လေကျွန်တော်တို့အနေနဲ့ကတော့အတော်လူကိုပဲစီးပွားရေးအနေနဲ့သူများနဲ့ရှင်းမယ်ဆိုလို့ရှိရင်တော့နောက်ကျန်တာအများကြီးတွေ့ရလိမ့်မယ်ဒါလည်းညင်းလို့မရပါဘူးเนาะတော့ကျွန်တော်ဒါကလည်းဆိုလို့ရှိရင်ကျွန်တော်တို့ရဲ့စည်ရင်းစရာ economy ဖြစ်နေကိစ္စတကယ်ကိစ္စမှာဘယ်လိုဖြစ်နေလဲတကယ်ပြီးတော့ကျွန်တော်တို့ရဲ့စီးပွားရေးအခြေအနေလွဲပါတယ်ဈေးကိုတွားလိုက်ပါဈေးတွားပြီးတော့မှရောင်းတဲ့လူတွေရှိတယ်ဝယ်တဲ့လူတွေရှိတယ်သူတို့ဘလောက်ဒုက္ခရနေတယ်ဆိုတာလေးကိုပြောမေးလိုက်လို့ရပါတယ်เนาะဒါအဲ့ဒါဆိုလို့ရတာတကယ်ဖြစ်တဲ့ဟာ
ရှင်းသတင်းပါမှာတော့လက်ရှိအန္တရာယ်အစိုးရအပေါ်ဒေါက်တာဦးမြင့်ရဲ့စီးပွားရေးဆိုင်ရာအကြံပြုချက်တွေကိုဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ